Welcome to the Voice of America in Burmese.
Mingla nana kima kya view American da Myanmar bai season ga ni 2016 khu ni April 17 ye tanin ga ni mne khin season ni go mne 6 na ya ni 9 na thi American pi raw su myo lo Washington DC ga ni dai yai thau lwin pe ni ba bi line meter 32 40 49 do ga ni phan yu na sin nan ja ba le kya တော်ရရှိများအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဂျပန်နိုင်ငံမှာကျင်းပနေတဲ့ G7 ဆွေးနွေးပွဲအတွင်းကမ္ဘာလုံးဆိုင်ရာလုံခြုံရေးဒုက္ခသည်ပြည်ပခန့်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဓိကထားဆွေးနွေးကြပါတယ်အိန္ဒိယနဲ့အမေရိကန်အကြားစီးရပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအိန္ဒိယနိုင်ငံကိုရောက်နေပါတယ်အပြည်လာရှိရတဲ့900ကျားနိုင်ငံရေးအကျဉ်းသားစုစုပေါင်း169ဦးကိုမြန်မာအစိုးရကလွတ်ပေးခဲ့ပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ရင်ကျင်နိုင်တဲ့အတူတင်ပြပေးပါပါခင
်ဗျာကောင်းပါခင်ဗျာအခုမနက်ခင်းနားဆင်ရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ကျွန်တော်တို့ကပြီးပါရင်ဆွလွတ်လိုက်ကျွန်တော်တို့ကဘာခံစားကြမှာရှိတော့ဘူးကျွန်တော်တို့သားသမီးတွေလည်းနောက်တစ်ချိန်မှာຫມွေပေးကြကျွန်တော်တို့ဘာမှရှိတော့
ဇကိုင်းတိုင်းစလင်းကြီးမြို့နယ်ဘလောင်းလက်ပောင်းတောင်ကျင်းနီစီမံကိန်းတရှိရာဒေသအတွင်းကပြည်သူတယောက်ရဲ့အတန်းဖြစ်ပါတယ်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုကြားကြရမှာပါအဲ့ဒါအပြင်နိုင်ငံရေးအကျဉ်းသားတော်တော်များများကိုလှုပ်ပေးခဲ့တဲ့အစိုးရအနေနဲ့ထိုင်းမြန်မာနေဆက်ကဒုက္ခသည်တွေနေရပြန်ရေးကိစ္စကိုစဉ်းစားပေးလိုက်မယ်လို့ဒုက္ခသည်တွေကမျှော်လင့်နေကြတဲ့အကြောင်းသတင်းလွှာနောက်ပိုင်းမှာလည်းမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှာထူးခြားဆန်းပြားဆရှိတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းနိုင်တဲ့မတ်အင်ဂျင်နိုင်တွေကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာလုံခြုံရေးဒုက္ခသည်ပြည်ပခန့်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တခြား G7 လို့ခေါ်တဲ့ကမ္ဘာဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးခုနှစ်ဦးတို့ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပထမနေ့မှာအဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေဖြစ်ပါတယ်။နေ့ရက်ကြပြုလုပ်မဲ့ဒီဆွေးနွေးပွဲကိုတော့ဒုတိယကမ္ဘာစစ်ပြီးကနီးမှာအမေရိကန်တို့ကအနုမြူပုံကျဲလိုက်တဲ့အတွက်ပြစီသွားခဲ့တဲ့ဟီရိုရှိမားမြို့မှာကျင်းပနေတာပါ။ဝန်ကြီးကယ်ရီဟာဒီမြို့ကိုပထမဆုံးသွားရောက်လည်ပတ်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဖြစ်ပါတယ်။နိုင်ငံတကာညီညွတ်ရေးကိုတကမ္ဘာလုံးအတိုင်းအတာနဲ့ချင်းချောင်းနေမှုတွေကိုစုပေါင်းလှုပ်ဆောင်ကြဖို့လို့အကြောင်းဟီရိုရှိမားအခြေစိုက်ချိုဂိုကုရှင်ပွန်သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီးကယ်ရီကပြောပါတယ်။အခုပြုလုပ်နေတဲ့ G7 အစည်းအဝေးမြို့ဟာနိုင်ငံတကာမှာအရေးပေါ်ရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဘယ်လိုရင်ဆိုင်ဖြေရှင်းမယ်ဆိုတာကိုတိကျပြတ်သားစွာတင်းကျင်တင်းကျွတ်ထဲထုတ်ဖော်ပြောဆိုနိုင်ရေးအတွက်အရေးပါတဲ့တွေ့ဆုံဆွေးနွေးမှုဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ G7 ဆက်မှုဖွံ့ဖြိုးတဲ့ထိပ်သီး9နိုင်ငံထဲမှာပါဝင်တဲ့တခြားနိုင်ငံတွေကတော့ Britain, Canada, ပြင်သစ်, Germany, Italy နဲ့ Japan နိုင်ငံတို့ဖြစ်ကြပါတယ်။
နှစ်နိုင်ငံစီးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်လာနေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်။အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတဲ့အခါမှာလုံဆောင်မှုအတော်များများကိုဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင်နည်းပညာဆိုင်ရာစီမံကိန်းတွေစီးရေးလေ့ကျင့်မှုတွေနဲ့အခြားနှစ်နိုင်ငံဗျူဟာအရအနီးကပ်ဆက်ဆံရေးကိုထင်ဟပ်စေမဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းအိန္ဒိယနိုင်ငံအရှေ့တောင်ပိုင်းကမ်းခြေမြို့တစ်ခုဖြစ်တဲ့ဂိုယာကိုရောက်ရှိပြီးနောက်ကာကွယ်ရေးဝန်ကြီးကာတာကသတင်းတောက်တွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံရမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဖြစ်စီအခြားနိုင်ငံပါဝင်တဲ့သုံးနိုင်ငံဖြစ်စီစီးရေးပူးပေါင်းဆောင်ရွက်မှုတွေကတဆင့်စစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်ရေးကိုတိုးမြင့်လာချိန်မှာပဲကာကွယ်ရေးဆိုင်ရာနည်းပညာတွေနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်ဖို့နည်းလမ်းတွေကိုလည်းဒီခီးစဉ်အတွင်းမှာဝန်ကြီးကာတာကရှာဖွေမှာပါလွန်ခဲ့တဲ့10နှစ်ကျော်အချိန်တုန်းကဆိုရင်အိန္ဒိယနဲ့အခုလိုဆက်ဆံရေးမျိုးရလာလိမ့်မယ်လို့အမေရိကန်ဘက်ကထင်မှားခဲ့ဘူးလို့အမေရိကန်ကာကွယ်ရေးအဆင့်မြင့်အရာရှိတဦးကဆိုပါတယ်ဒါအပြင်နည်းပညာပူးပေါင်းဆောင်ရွက်ရေးမှာဆိုရင်စစ်သုံးလေယာဉ်တင်သင်္ဘောပုံစံနဲ့ဂျက်တိုက်လေယာဉ်ပူးတွဲထုတ်လုပ်ဖို့ကိစ္စကိုဦးစားပေးဖို့ရှိကြောင်းသူကပြောပါတယ်ရှင
်အိန္ဒိယနိုင်ငံတောင်ပိုင်းကရလာပြည်နယ်ကဖျားချောင်းတစ်ခုမှာတနင်္ဂနွေနေ့အစောပိုင်းကကြီးမားတဲ့မိလောင်မှုတစ်ခုဖြစ်ပေါ်ခဲ့လို့လူ100လောက်တည်ဆုံပြီးဖျားဖူးရာနဲ့ချီတန်းရခဲ့ပါတယ်။ဖျားကြောင့်နှစ်ပတ်လည်ဘာသာရေးပွဲတော်ရဲ့မိရှုမိပန်းတွေကိုကြည့်ရှုဖို့ထောင်နဲ့ချီတဲ့ဖျားဖူးတွေဆူယုံနေချိန်မှာမိလောင်မှုဖြစ်သွားခဲ့တာပါ။အဲ့ဒီဝမ်းနည်းစရာမိလောင်ကြွမှုဟာပြည်နယ်မြို့တော်သီရူဗာနန်တပူရန်နဲ့ကီလိုမီတာ80လောက်အကွာကိုလမ်ခရိုင်ပါရာပူကန်ယိုဒန်ကပူတင်ကားဒေဗီဖျားကြောင့်အနားမှာ မီရှူမီဘန်ဖောက်ပြီးနိုင်နေငယ်ကြမနက်ခင်း၃နိုင်လောက်မှဖြစ်သွားကြတာပါမီရှူမီဘန်လောင်စာတွေအများကြီးတူလောင်ထားတဲ့တဲငယ်ပေါ်မိဘွားတစ်ခုကြပြီးဇက်တိုက်ဆိုသလိုမီးလောင်ပေါက်ကွဲမှုတွေဖြစ်ပြီးတော့မိကိုပြာနဲ့မိဘွားတွေတမဟုတ်ချင်းပြန့်နှံ့ခဲ့ပါတယ်အဲဒါကြောင့်ဖခင်ကျောင်းတာဝန်ရှိသူတွေရဲ့ရုံးခန်းတစစီပျက်စီးပြီးဖခင်ကျောင်းအမှုအစိတ်ပိုင်းမီးကျွမ်းပျက်စီးခဲ့ပါတယ်ကြီးမားတဲ့မိကိုလုံးကြီးတွေကိုလည်းညဘက်ကောင်းကင်မှာမြင်ကြရပါတယ်မီးလောင်ရာကနေကြောက်လန့်နေကြထွက်ပြေးလို့လူအများကြီးလူအုပ်ပိဒဏ်ရတာတွေလည်းရှိခဲ့ပါတယ်ကယ်ဆယ်ရေးအဖွဲ့ကဖာရာဘူးကန်ယိုဒမ်မျိုးကိုရောက်လာပြီးလက်နက်ကင်တပ်တွေကလည်းဒဏ်ရသူတွေကိုစေယုံပို့ဆောင်ပေးဖို့အကူအညီပေးခဲ့ကြပါတယ်ဒဏ်ရသူတွေကိုပြည်နယ်တဲကပို့ကြီးတဲ့စေယုံကိုပို့ပေးဖို့ရစ်တပ်တင်းပေါ၃စီးနဲ့ရဟယင်တွေကိုပို့ထားတယ်လို့အိန္ဒိယရစ်တပ်ပြောခွင့်ရသူ DK ရှာမာက VOA ကိုပြောပါတယ်
ရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာမက်ဆီဒိုနီးယားနဲ့ဂရိနိုင်ငံနယ်စပ်မှာတားဆီးထားတဲ့တန်ဆီးကျိုးအကာရန်တွေကိုတနင်္ဂနွေနေ့ကဖျက်ကျော်ပြီးဝင်ရောက်ဖို့ကြိုးစားတဲ့အတွက်မက်ဆီဒိုနီးယားရဲတွေကမျက်ရည်ရိုပုံးတွေရာဘာကြီးစံတွေပစ်ခတ်ဖြိုခွဲနှိမ်နင်းခဲ့ပါတယ်မက်ဆီဒိုနီးယားနိုင်ငံဘက်ကနယ်စပ်ဂိတ်တွေဖွင့်ပေးတော့မယ်ဆိုတဲ့ကောလာဟာလာသတင်းဟာဂရိနိုင်ငံဘက်ချမ်းမှရှိတဲ့ရွှေပြောင်းဒုက္ခသည်စခန်းမှာပြန့်နှံ့ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကဒုက္ခသည်အုပ်စုတစုကနေသူတို့စခန်းတွေကနေထွက်လာပြီးနယ်စပ်ကတန်ဆူးကျိုးအကာရန်တွေကိုအတင်းထိုးပေါက်ခဲ့ကြတယ်လို့မက်ဆီဒိုနီးယားအရာရှိတွေကပြောပါတယ်ဒီကောလာဟာလာသတင်းကိုမက်ဆီဒိုနီးယားရဲတွေကမဟုတ်မှန်ကြောင်းပြောဆိုချိန်မှာရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာခြံစည်းရိုးအတားအဆီးတွေကိုထိုးပေါက်ဖို့စ조사ခဲ့ကြတယ်လို့တချို့ကတော့ရဲတွေဘက်ကကြောက်ခဲတွေနဲ့ပစ်ပေါက်ပြီးနယ်စပ်ဂိတ်ကိုဖျက်ကျော်ခွင့်ပြုဖို့တောင်းဆိုခဲ့ကြပါတယ်။ဘောကန်ဒေတာရင်းနိုင်ငံတွေကသူတို့နယ်စပ်တွေကိုဖျက်ကျော်ခွင့်မပြုတော့တဲ့နောက်ပိုင်းအခုအခင်းဖြစ်ပွားခဲ့တဲ့ဂရိနိုင်ငံမြောက်ပိုင်းနယ်စပ်ဂိတ်ကဒုက္ခသည်စခန်းမှာဖေဖော်ဝါရီလလယ်လောက်ကစပြီးရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်အရေအတွက်စုစုပေါင်း1000ကျော်ရှိနေခဲ့တာဖြစ်ပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံရေးအကျဉ်းသားများနိုင်ငံရေးတက်ကြွလှုပ်ရှားသူများနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း199ဦးကိုလွတ်ပေးခဲ့ပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဧပြီလ10ရက်နေ့က138ဦးလွတ်ပေးခဲ့ပြီးနောက်တစ်နေ့ဧပြီလ9ရက်နေ့မှာမျိုးသား50ဦးနဲ့မျိုးသမီး11ဦးထပ်မံလွတ်ပေးလိုက်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ထံကနေသတင်းရရှိတဲ့အတွက်စုစုပေါင်းနေရအတွင်းလွတ်ပေးလိုက်တဲ့သူအရေအတွက်ဟာ199ဦးရှိသွားပြီဖြစ်တဲ့အကြောင်းသမရယုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဧပြီလ10ရက်နေ့ကိုရဲ့အတွင်းရန်ကုန်တိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသ၊မန္တလေးတိုင်းဒေသကြီးစတဲ့တိုင်းဒေသကြီး၄ခုကနေပြန်လည်လွတ်မြောက်လာသူတွေထဲမှာအမျိုးသား161ဦး၊အမျိုးသမီး36ဦးနဲ့ကလေး2ဦးတို့ပါဝင်ကြောင်းနိုင်ငံတော်သမရယုံကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဧပြီလ10ရက်နေ့ကလွတ်ပစ်လိုက်တဲ့အထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ချီတက်ဆန္ဒပြခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တွေနဲ့ပညာရေးပြုပြင်ပြောင်းလဲရေးတက်ကြွလှုပ်ရှားသူ90လဲပါဝင်ကြောင်း AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းမြန်မာနိုင်ငံကထုတ်ပြန်တဲ့ပြန်လည်လွတ်မြောက်လာသူများစီးရင်မှာဖော်ပြထားပါတယ်
ပြည်ခရီးနိုဝင်ဘာလကပြင်သစ်နိုင်ငံ Paris မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့ဟာဒုတိယကြိမ်တိုက်ခိုက်မှုကိုပြင်သစ်နိုင်ငံမှာပဲပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့အဲ့ဒီအစား Belgian နိုင်ငံ Brussels မြို့ကိုတိုက်ဖို့ Machina ကဆုံးဖြတ်ခဲ့ကြောင်းသိရတယ်လို့ Belgian အစိုးရရှိနေတွေကတနင်္ဂနွေနေ့ကပြောပါရယ် Paris မြို့တိုက်ခိုက်မှုအတွက်တန်တရားရှိခံထားရတဲ့ Salah Abdeslam ကိုလေးလကြာနောက်ရောင်ခံရှာဖွေပြီးတဲ့နောက် Brussels မြို့က Olympic ရက်ွက်မှာရဲတွေကဖမ်းဆီးခဲ့ပြီးရက်ပိုင်းကြာမှာပဲ Brussels မြို့ကလေစိမ့်နဲ့မိယထားဘူတာယုံမှာအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးလူပေါင်း32ဦးသေဆုံးခဲ့ပါတယ်သူတို့လောက်ရက်တွေကိုအာနာပိုင်တွေဘက်ကစုံစမ်းရှာဖွေဖော်ထုတ်ရမှာအန်အောလောက်အောင်မြ мян ဆန်ဆန်ဆောင်ရွက်နိုင်တာမို့ဒီအကြမ်းဖက်အဖွဲ့ကသူတို့အစီအစဉ်ကိုပြောင်းပြီး Brussels မှာတိုက်ခိုက်မှုတွေကိုအမြန်လုပ်ခဲ့တာဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်ရှင်
Sorry Arabia ဘီဟာအီဂျစ်နိုင်ငံလွတ်တော်မှာတင်းတင်းကြပ်နေကမိန့်ခွန်းပြောကြားခဲ့တာမှာနှစ်နိုင်ငံအကြားပင်လယ်နီကိုဖြတ်ပြီးဆက်သွယ်ပေးမယ်တရားတစ်ခုတည်ဆောက်မယ်အစီအစဉ်ကိုကြေညာခဲ့ပါတယ်။6မိနစ်ကြာတဲ့သူ့ရဲ့မိန့်ခွန်းအတွင်းအာရဗ်တိုင်းပြည်တွေအနေနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုပူးတွဲတိုက်ဖြတ်ကြဖို့လိုအပ်ကြောင်းနဲ့ညီညွတ်သောအာရဗ်နိုင်ငံများတပ်ဖွဲ့တစ်ဖွဲ့ပေါ်လာရေးအတွက် တူညီတဲ့အမြင်တရားရအောင်လှုပ်ဆောင်ဖို့ sorry ဘီယင်ဆာမန်ကတိုက်တွန်းပြောကြားခဲ့ပါတယ်။အာရဗ်နိုင်ငံတွေအတူတကွာပူးပေါင်းဆောင်ရွက်ရမယ့်အစီအစဉ်ဟာအာရဗ်ကမ္ဘာအတွက်ဆိုးကျိုးတွေတက်ရောက်စေတဲ့အဆွန်ရောက်ဝါဒနဲ့အကြမ်းဖက်ဝါဒတွေကိုတိုက်ဖျက်ဖို့ဖြစ်တယ်လို့ sorry ဘီယင်ကပြောပါတယ်။ဒီပြဿနာကိုချိန်မုံရေးအတွက်လက်တွေ့ကြတဲ့အဖြေရအောင်အာရဗ်ကမ္ဘာရဲ့ယက်တီချက်နဲ့အမြင်တွေတူညီရေးဟာတိတ်ကိုအရေးပါကြောင်း sorry Arabia ကသဘောပေါက်ခဲ့ကြောင်းနဲ့ Islam CIA မဟာမိတ်အဖွဲ့ပြီးဒီအကြမ်းဖက်ဝါဒသဘောတရားရေးရာကိုမီဒီယာကနေတစင်တိုက်ဖျက်ဖို့ငွေကြေးအရာရောစီးရေးအရာပါချေမုံဖို့အတူတကွလှုပ်ဆောင်ရမှာဖြစ်ကြောင်းဆော်ဒီဘီယင်ကပြောပါတယ်ဒီခေတ်စဉ်အတွင်းဆော်ဒီနဲ့အီဂျစ်ခေါင်းဆောင်တွေဟာထေရန်ရေလက်ကြားမှာရှိတဲ့လူမနေတဲ့ကျွန်းတစ်ခုကိုဆော်ဒီကိုတရားဝင်ထိန်းချုပ်ခွင့်ပြုတဲ့သဘောတူညီချက်အပါအဝင်ဒေါ်လာတန်ပေါင်းများစွာတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်
တနင်္ဂနွေနေ့ကအာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ဘက်ကိုဗဟိုပြုပြီးပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်အိန္ဒိယချင်းပါကစ္စတန်နိုင်ငံရဲ့မြောက်ချမ်းဂီလ်ဂစ်ဘာဒီစတန်တောင်တန်းဒေသမှာပျက်စီးထိခိုက်မှုတွေရှိခဲ့ပြီးလူတအုပ်သေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ငလျင်တန်းထိခဲ့တဲ့အာဖဂန်နစ္စတန်ပါကစ္စတန်အိန္ဒိယနဲ့တာဂျီကစ္စတန်နိုင်ငံ၄နိုင်ငံမှာအသေးအပြောက်နဲ့ထိခိုက်နစ်နာမှုတွေပတ်သက်လို့ချက်ချင်းမသိရသေးပါဘူးရှင်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့ထိုင်းမြန်မာနေဆက်ကဒုက္ခတဲ့အရေးနဲ့ဆက်ပါမယ်။မြန်မာနိုင်ငံမှာရတအစိုးရအတိတ်တက်လာပြီးတဲ့တပတ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားတော်တော်များများပြန်လွတ်လာတာဟိုအပြောင်းလဲတွေတွေ့လာရတာမို့ပြည်ရင်းစစ်ကြောင့်အိန္ဒိယဒီရင်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ဒုက္ခတွေတွေဒါလေသူတို့ရဲ့အရေးကိုအများဆုံးဖြည့်ရှင်းပေးဖို့မျှော်လင့်နေကြပါတယ်။အပြည့်စုံကိုထိုင်းချီဆိုင် VOE သတင်းတော်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာထွက်ပြေးခိုလုံနေကြတဲ့မြန်မာဒုက္ခသည်ကတသိန်းခွဲလောက်ရှိနေတာပါ။အများစုကတော့မြန်မာနိုင်ငံကိုပြန်ကျင်နေကြပြီဆိုပြီးကရင်ဒုက္ခသည်ကော်မတီကတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်ဒီမှာအနေလာလာလည်းကြာပြီ။အင်ရှင်လည်းကျွန်တော်အားနာပါပြီ။နောက်တော့ကျွန်တော်ရဲ့ future ကလည်းဒီထဲမှာကျွန်တော်မဖြစ်ဘူးလေအဲ့ဒါကြောင့်မို့
နေရရင်ကိုပြန်လာဖို့အတွက်အရင်ဦးသိန်းစိန်အစိုးရလက်ထက်မှာလဲခေါ်ခဲ့ပေမဲ့လည်းပြန်ရင်ရင်ဆိုင်ရမယ့်ပြဿနာတွေကိုကြောက်တဲ့အတွက်ဒုက္ခတွေအများစုကမပြန်ခဲ့ကြဘူးလို့လည်းပြောပါတယ်
။ဒီconflict ထဲမှာကျွန်တော်ကစားကောင်းနေတယ်လေ။ conflict ကိုစားတဲ့လူကိုကျွန်တော်မပြောလဲ။ conflict မှာပါတဲ့လူတွေကဒီ conflict ကိုချုပ်ငိမ့်မှငိမ့်ညာရို့တီချောင်းနိုင်မှကျွန်တော်တို့ရဲ့လုံခြုံရေးကျွန်တော်ရဲ့စိတ်ကရရှိရေးတို့ကျွန်တော်ရနိုင်ဖြစ်တာပေါ့ဟုတ်တယ်မလား။ဟုတ်ကဲ့ကျွန်တော်ပြန်တယ်ဗျာနောက်လာတိုက်ပွဲကြီးကျွန်တော်ဆက်ကြည့်လာမယ်ဆိုတာကြီးရှိခံတဲ့အခြေတစ်ခုမဟုတ်ဘူးမလားပြန်ကြည့်မယ်ဆို dignity ဘိုင်းမှာကျွန်တော်တို့အတိမမပြူဟိုကျွန်တော်ကြီးသဘောကြီးစားကြည့်ပြန်လာတယ်ဆိုကျွန်တော်ဘယ်မှာမျက်နှာသွားထားမလဲဟုတ်တယ်မလားအကောင့်မီကျွန်တော်ပြန်မယ်ဆိုရင်ဘယ်လိုပြန်လဲတူတော်မျိုးလုပ်မလဲကျွန်တော်တို့ရဲ့ညီရပြဿနာကြီးဘယ်လိုလုပ်မလဲကျွန်တော်တို့ရဲ့ livelihood ဘယ်လိုလုပ်မလဲဒီဟာတွေကိုဘယ်လိုအမှန်ချန်ပြပေးနိုင်မလဲကျွန်တော်တို့အလဲဟိုမှာကျန်းမာရေးအများကြီးရှိအပေါ်မှာကျွန်တော်တို့ရဲ့ issue ကိုအမြန်စားမလုပ်ရနဲ့ဖြည်းဖြည်းနဲ့တိတိကျကျပြုဖို့ရည်ကြည့်တယ်ကျွန်တော
်ဒုက္ခတွေတွေနဲ့ပတ်သက်ပြီးအစိုးမြင်မှုတွေကိုသင်ကြားပေးနေတာတွေတွေ့ရတာမို့စိုးရိမ်မှုတွေရှိနေတဲ့အတွက်အခုအစိုးရသစ်တက်လာတဲ့အခါမှာလဲအစိုးရသစ်အနေနဲ့ဘလို့ဖြည့်ရှင်းပေးမယ်ဆိုတာကိုသိကျင်နေကြတဲ့အပြင်သူတို့ဘဝရှင်သန်ရည်တည်ရေးအတွက်အစီအစဉ်တွေကိုလည်းသိကျင်နေကြတယ်ဆိုပြီးပြောပါတယ်
။ဥပမာကျွန်တော်ပြန်တယ်ကျွန်တော်တို့ရဲ့ scale တွေကိုသူအတိမပြုမလား။မဟုတ်ရင်ပြန်ပေးမလား။ကျွန်တော်တို့ကတင်းနေရွေးရှိတာမဟုတ်ဘူး။မွတ်စလင်တွေလည်းရှိတယ်တီးလို့ဟာမျိုးတွေလည်းကျွန်တော်တို့ထားခဲ့လို့ပြင်မလား။အရင်ကအစိုးရကကျွန်တော်တို့ကိုတပုံသားသမီးလို့သူကမှတ်တာမလား။ချွေညိုးတယ်။အခုလည်းအဲ့ဒီဟာရှိနေသေးလားဆိုတာကျန်တဲ့ကြောင့်လို့မြန်မာသမိုင်းမှာလည်းသူကတိအချင်းစီလုံးပဲယူရီးယားနိုင်ငံမှာရောက်နေတဲ့ဒုက္ခတွေကသဘောတူစာသမီးသဘောတူကိုထောက်ခံတဲ့အုပ်စုဖြစ်တယ်ဆိုတာပဲ NLD အစိုးရနဲ့အခုသမ္မတရဲ့အစိုးရကကျွန်တော်တို့ကိုဘယ်လိုသဘောထားလေးလဲဆိုတာကျွန်တော်တို့ကလည်းဒီလက်ဟိုတာအတွင်းရလည်းကျွန်တော်သိချင်တာပဲ
ပြီးခဲ့တဲ့အစိုးရလက်ထက်ကရန်ကုန် UNHCR ကကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေနေရာရင်းကိုပြန်တဲ့အခါမှာတူးချင်းပြန်မလားအုပ်စုလိုက်ပြန်မလားဆိုတဲ့သဘောထားတွေကိုမေးမြန်းခဲ့သလိုဘာတွေပြင်ဆင်ပေးရမလဲဆိုတဲ့အခြေအနေတွေကိုပါမေးမြန်းခဲ့ပါတယ်။အဲ့ဒီတုန်းကတော့ဒုက္ခသည်တွေဘက်ကကုလသမဂ္ဂရဲ့ဒုက္ခသည်တွေပေါ်ချမှတ်ထားတဲ့စာရင်းစာညွှန်းတွေနဲ့အညီနေရာရင်းကိုပြန်လို့တယ်ဆိုပြီးပြောဆိုခဲ့ကြပူပါတယ်။ ထိုင်းမြန်မာနေဆက်မှာဒုက္ခသည်စခန်းကိုကူရှိပြီးဒုက္ခသည်တသိန်းခွဲခန့်ခိုးလုံနေထိုင်နေကြပါတယ်ဒီဒုက္ခသည်အရေးကိစ္စဟာတိုင်းရင်းသားလက်သက်ကိုင်းတွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းသက်ဆိုင်နေတာမို့အစိုးရအသိနေနဲ့ပြည်တွင်းညဉ့်ညဉ့်ရေးကိုပေါ်ဆောင်ပြီးပြည်လဲအောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်လို့လည်းဒုက္ခသည်တွေကယူဆနေကြတာပ င်လာနိုင်ဖို့တော့မျှော်လင့်နေကြပါရဲ့ရှင
် VOA သတင်းတောက်မအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်အခုတခါအင်္ဂါညတရက်လီလိုက်အစီအစဉ်မှာဘာအကြောင်းအရာကိုဆွေးနွေးကြမလဲဆိုတာကိုအတိပေးခြင်းပါတယ်
ရရှိများရှင် NLD ပါတီဦးဆောင်တဲ့အစိုးရအသင်းနဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်ကြီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေကြပါတယ်နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုဘက်ပအောင်အရှိနဲ့အနောက်နိုင်ငံတွေကြောင့်လွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်ဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ဒီ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့မြမအရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြပါတော့မယ်။တော်တာရှင်များခင်ဗျာ။တရုတ်နိုင်ငံဝမ်ပောင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီတို့ဖက်ဆက်လုပ်ကိုင်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်လေပတောင်းတောင်ကျင်းနီစီမံကိန်းရဲ့ထုတ်လုပ်မှုလုပ်ငန်းတွေကိုမေလ5ရက်နေ့မှာစတင်မယ်ဆိုပြီးတော့ကြေညာထားပါတယ်။ဒီစီမံကိန်းဟာဒေသခံပြည်သူတွေဆန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပြီးတော့ဒေသခံတွေရဲ့မကျေနပ်ချက်တွေနဲ့ပြည်သူအကျိုးစီးပွားဆန့်ကျင်မှုတွေပေါ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့ပြီးတော့ပြင်ဆင်ဖို့အကြံပြုချက်တွေ2023ခုနှစ်တည်းကပြုလုပ်ထားခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့အစည်းကဖွဲ့စည်းတဲ့အစီရင်ခံစာရဲ့အဆိုပြုချက်အကောင့်ထဲပေါ်ရေးကော်မတီကအပြီးသတ်အစီရင်ခံစာထုတ်ပြန်ချက်ကိုလည်းပြုလုပ်ခဲ့ပြီးအခုလိုလုပ်ငန်းပြန်လည်စတင်လာတာဖြစ်ပါတယ်ဒါပေမဲ့ပြဿနာတွေပြီးဆုံးသွားမဲ့ပုံမရှိသေးတဲ့အကြောင်းဒေတာရင်းကိုကိုယ်တိုင်တွားကြောက်ပြီးတော့သတင်းရယူခဲ့တဲ့ VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းကတင်ပြထားပါတယ်နားဆင်ကြပါခင်
စကိုင်းတိုင်းပလဲမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လေပတောင်းတောင်ကျေးနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်ခဲ့သူဖြစ်ပါတယ်။စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ဆိုပါတယ
်။သူတို့ဆောင်ရွက်ခဲ့တဲ့အချက်တွေသူတို့တင်ပြတဲ့အချက်တွေနဲ့လက်ရှိမြေပြင်အခြေအနေတွေနဲ့အများကြီးကွာခြားနေတယ်။အဲ့ထက်မှာအဓိကအချက်ကတော့တောင်သူလယ်သမားတွေရဲ့လေယာဉ်မြေရောကြီးကိစ္စပဲ။အဲ့တော့လေယာဉ်မြေရောကြီးကိစ္စဒီကနေ့ဒီအချိန်ဒီဒါကိုမရှင်းနိုင်ဘူးအဲ့တော့မရှင်းနိုင်တဲ့အခါကျတော့ဟိုကျွန်တော်တို့ဒီဒေတာမှာရှိရဲ့လေသမားတွေကအခုချိန်မှာဆိုရင်စိုက်ပျိုးလုပ်ကင်လို့လည်းမရတော့လေတွေကလည်းချန်စီကိုကတ်တဲ့ထဲမှာပါသွားပြီအဲ့တော့ဒီမိသားစုတွေအနေနဲ့လည်းအလုပ်ကင်လည်းဒီအခုဒီစီမံကိန်းရဲ့အတွင်းမှာလုပ်ကင်လည်းမရဘူးဆိုတဲ့အခါကျတော့ဒီဒေတာမှာရှိရဲ့ပြည်သူလူထုတွေရဲ့လိုအပ်ချက်တွေကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းအကောင့်တွေဖော်တဲ့ကော်မတီအနေနဲ့ဆောင်ရွက်ပေးထားပါတယ်ဆိုတဲ့အချက်တွေကဟိုဘာမှကိုက်ညီမှုမရှိဘူ
းဒီမကျေနပ်မှုတွေအတွက်ဒေတာကန်လေသမားတွေကပြီးခဲ့တဲ့မတ်လ၈ရက်နေ့ကပဲကျင်းနီစီမံကိန်းရုံးရှိကိုသွားပြီးဆန္ဒပြခဲ့ကြပါတယ်။တုံရွာဒေသခံလက်ထူမှတူဖြစ်တဲ့မတ်ဆန္ဒက
အဓိကကတော့ جماعه တို့သီးနှံရောကြီးနဲ့ပေါ့နော်အစီရင်ခံစာအတိုင်းလုံဆောင်ပေးဖို့ရပါတော့။သွားပြီးတော့ကုမ္ပဏီကိုသွားပြီးတောင်းဆိုတယ်ဒါပေမဲ့သူတို့ကလုံထွင်းအရာတွေနဲ့လမ်းကိုပိတ်ဆို့ပြီးတော့ جماعه တို့ဒေသခံတွေကိုတားဆီးတယ်ဖြည့်ဆင်းလည်းမပေးဘူးပေါ့နော်တွေးဆုံညီနိုင်ရလည်းမရှိဘူး။ဒါကြတော့ဒီသူတို့ကုမ္ပဏီရှိကိုသွားတဲ့သူမှန်သမျှဒေသခံမှန်သမျှကိုပုံမှန်လေးလေးထုတ်ပါတယ်ရှင်။ဖန်ဝင်ရလည်းထုတ်ပါတယ်ရှင်ဟုတ်
အခုတစ်ခေါက်ဆန္ဒပြတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထွေထွေရွက်ောက်ပွဲမှာအနိုင်ရပြီးကာလဖြစ်နေပေမဲ့ဆန္ဒပြပွဲတွေမှာဂျားဝင်ဆောင်ရွက်ပေးမှုတစုံတရာမရှိသေးဘူးလို့မတ်ဆန္ဒကပြောပါတယ
်။အခုလောလောဆယ်ကတော့ကျမတို့ဒေသခံတွေတောင်းဆိုတဲ့ဟာကိုဂျားဝင်နှိမ့်နိုင်တဲ့အဖွဲ့အစည်းရဲ့လို့မရှိသေးဘူးပေါ့နော်။ဒီအခုနောက်တက်လာတဲ့အစိုးရအနေနဲ့ဒီဒေသတင်မြောက်လက်တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောပေါ့နော်။ဘာတစုံတစ်ခုမှပေါ့နော်။ဒီကုမ္ပဏီနဲ့ဒေသခံအကြမ်းမှာစစ်ဆက်နှိမ့်နိုင်ပြီးတာမျိုးရဲ့လို့မရှိခဲ့ပါဘူးဆင်။
နောက်တော့ရှိလာမယ်လို့ယူဆ
။နောက်တော့ရှိလာမယ်လို့တော့ယူဆပါတယ်ဆင
်။ဘလို့များတို့ဘလို့ပူပေါင်းဆောင်ရွက်စီခြင်းနဲ့ဘလို့ရှေ့ဆက်ပြီးဘလို့သွားကြတယ
်။ရှေ့ဆက်ပြီးဘလို့သွားစီခြင်းလဲဆိုအခုဒီကုမ္ပဏီရဲ့လုံဆောင်ချက်တွေဟာဟိုတရားဥပဒေနဲ့ဆန့်ကျင်တဲ့အလုပ်တွေပဲဖြစ်နေတယ်။ဒီဒေသခံတွေကိုမတရားဖိနှိပ်တယ်ပေါ့နော်အနိုင်ကျင့်တယ်ပေါ့နော်။ဒီမြေသိမ်းနဲ့လူတက်တယ်ဟိုဒီဒေသခံတွေဟိုမတရားညှဉ်းပန်းနှိပ်စက်နေတယ်ပေါ့နော်။ပုံမှန်တွေထုတ်တယ်ရွာတွေဆိုရင်လည်းတလေးလေးထုတ်ထားတဲ့နေမျိုးတွေလည်းရှိတယ်ပေါ့နော်။ဒါမဲ့သူတို့အနေနဲ့ဟိုကြတော့ကျမတို့ဒေသခံတွေကတော့ခင်ဝင်းကိုတက်တယ်သူတို့တရားဆွဲလို့မရဘူး။ကျမတို့မြေတွေကိုမရောင်းမဲ့နဲ့သိမ်းတယ်တရားဆွဲလို့မရဘူး။သီးနှံရော်ချီတောင်းတယ်ခုထိဖြည့်ရှင်းမပြေဘူးနော်။အဲ့လိုမျိုးဆိုတော့ကြတော့ဒီနောက်အစိုးရတက်လာမယ်ဆိုရင်တော့မှန်ကန်တဲ့တရားဥပဒေတစ်ခုပေါ်ပေါက်လာပြီပေါ့နော်။ကျမတို့ဒေသခံတွေရဲ့တရားမျှတတဲ့တောင်းဆိုမှုတစ်ခုကိုလှုပ်ဆောင်ပေးမယ်လို့တော့ထင်ပါတယ်ရှင့်။
ဒီစီမံကိန်းကြောင့်ဒီဒေတာထဲမှာတစုံတရာဟိုတိုးတက်လာတဲ့အကောင်းအမြင်တစ်ခုမှမရှိဘူ
း။မရှိပါဘူးဆရာ။စုံရုပ်တာတွေပဲရှိတယ်ဟိုပေါ့နော်။အခုလက်ရှိလဲသိမ်းခံရလို့မို့ဒီစကြမြေတွေစုံရှုံနေတောင်သူတွေလဲမဲ့ဖြစ်တယ်။လက်လုံလက်စားတွေအလုတ်ကန်ခွန်လန်းစုံရှုံနေဒေတာခံတွေရဲ့ဒီသွေးစည်းညီညွတ်နေတဲ့စိတ်ဓာတ်တွေကိုပြက်ပြားစေတယ်ပေါ့နော်။ဒီအာနာမတ်ဖိုင်းတွေရဲ့ဖိနှိပ်မှုကိုခံရပြီးတော့စိတ်ဆင်းရဲမှုအမျိုးမျိုးခံစားနေရတယ်။ပြီးတော့ဒီစီမံကိန်းကနေမှာတိတ်မလုပ်ဘူးညမှာလုပ်တဲ့အတွက်ဆယ်ရဲတို့ဆိုလို့ရှိရင်ညမှာလုံးဝပေါ့နော်ဒီနေမှာအလုပ်စေးပန်းအောင်လုပ်ရပြီးတော့ညကိုမအေးရတဲ့အချိန်တွေလည်းများတယ်လို့ပြောတယ်။ကျမတို့ဘက်ကလည်းကြားနေရတာပဲဒီစီမံကိန်းရဲ့ဆက်တန်တွေပေါ့နော်။ပြီးတော့ဒီဆယ်မြောင်းတာတမန်တွေပိတ်ဆို့ထားတဲ့အတွက်ဒီချင်းတို့မြေကြီးတဲ့ခါမှာပြီးခဲ့တဲ့နေ့ကသူတို့ဘက်ကလည်းပိတ်တယ်မုံဝါဘက်ကလည်းပိတ်တယ်ကျမတို့ဘက်ဒီဒေသပေါ့နော်။ဟိုချင်းတို့မြေအခါတိုင်းထပ်ပို့ပြီးတော့လွှမ်းမိုးမှုတံကိုခံရတယ်ဒီမှုစုံစုံနေတာမျိုးတွေလည်းအများကြီးဖြစ်ခဲ့တယ်
။ကျောင်းဆက်စုကြီးအနေနဲ့ကတော့ခရီးပေးထားတာကနိုင်ငံအကျိုးဒေသအကျိုးဖြစ်ဖို့ဆိုရင်ဒါဆက်လုပ်ဖို့သင့်တယ်ဆိုပြီးဆိုဟိုခရီးပေးထားတယ်လေအဲ့တော့သူ့ရဲ့ယုံကြည်ချက်အတိုင်းဒီကိစ္စကိုဆောင်ရွက်နေတယ်လို့အောင်မြူဆ
ာမြူဆာပါဦးဆင်သူတို့လုပ်နေတာတွေကအလိမ်အညာတွေကြီးပဲဒီအပေါ်ရန်ရွှေမုံတဲတွေပဲလုပ်နေတယ်ဒီသဘာဝပတ်ဝန်းကျင်နဲ့လည်းပတ်သက်ပြီးတော့အခုလက်ရှိသူတို့လုပ်နေတာတွေကစိုးကျိုးတွေကြီးပဲဖြစ်တယ်ကျမတို့ဒီဘက်ကနေဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကဒီချင်းတို့မြေဝင်လို့မို့ဒီဟိုစိုက်ပျိုးရေးမှာအခက်အခဲဖြစ်တယ်တချို့လူတွေဆိုကွက်လက်ဖြစ်တယ်သီးနှံအထွက်နှုံးတွေညော့တယ်ပြီးတော့ကြတော့ဒီစိုက်ပျိုးထားတဲ့ခြံတွေပျက်စီးတယ်ပေါ့နော်ဒီသူတို့အနေနဲ့ကဒီစီမံကိန်းမှာဒီအစီငါသာတိုင်းလှုပ်ဆောင်ပါတယ်ဆိုရင်ဒီလိုဘာတွေဖြစ်လာမဲ့ပြဿနာတစ်ခုမှကိုဖြစ်လာမှာမဟုတ်ဘူးသူတို့တကယ်မလှုပ်ဆောင်လို့လားကျမတို့ဒေသခံတွေဒီလိုစိုးရိုးတွေခံစားနေတာပြီးတော့ဒီဟိုမြစ်ရေတွေပေါ့နော်အခုဆိုလို့ရှိရင်ရေတွေနောက်နေတယ်ကျေရုံးနိုင်ရေရုံးနိုင်ဟိုရေရှို့ရေတွေချိုးနေရတယ်လို့ပဲပေါ့နော်အဲ့ဒါတွေကိုလည်းသူတို့အနေနဲ့တကယ်ဆိုရင်ဖြည့်ရှင်းပေးတယ်နဲ့ဒါပေမဲ့ဒါမှဖြည့်ရှင်းပေးထားဟိုအစပထမမူလအစစိုးရိုးပဲရှိနေရပါ
စုံစမ်းစစ်ဆေးအစီရင်ခံစာအကြံပြုချက်အကောင့်ထယ်ဖော်ရေးကော်မတီက2015ခုနှစ်မတ်လကထုတ်ပြန်ခဲ့တဲ့စောင်ရွက်ချက်အပြီးသတ်အစီရင်ခံစာမှာတော့စီမံကိန်းကဏ္ဍဦးကာလမှာပိုပြီးတင်ထားမိတဲ့လေယာဉ်တွေပြန်ပေးခြင်းစီမံကိန်းအတွက်လိုအပ်ချက်အရာတင်ဆဲခဲ့တဲ့လေယာဉ်တွေအတွက်ရော်ကြေးငွေတွေကိုပေါက်ဈေးအတိုင်းပြန်လည်ပေးအပ်ခြင်းတီးနှံရော်ကြေးတွေပေးအပ်ခြင်းစတာတွေအတွက်ကျပ်သိန်းပေါင်း9တန်းကျော်သုံးစွဲပြီးဖြစ်တယ်လို့ပါရှိပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လိုအပ်တာတွေကိုစီစစ်ဆောင်ရွက်ခဲ့တဲ့အပြင်ဒေသခံတွေအထူးစိုးရိမ်နေတဲ့သာသနိကအဆောက်အုံတွေပြန်လည်ဆောက်လုပ်ပေးခြင်းစတာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒေသခံလယ်သမားတွေအတွက်ဤပညာတွေခိမိစိုက်ပျိုးရေးလေ့လာခီးစဉ်တွေပံ့ပိုးမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။တုံရွာကကိုမင်းမင်းကတော့
အဲအဲ့ဒါတွေကဟိုလုပ်ငန်းဖော်ဆောင်ရေးကော်မတီရဲ့ဟန်ပြလုပ်တဲ့သက်တွေပါ။ဒါအပွမွန်လင်းလင်းပြောရတယ်ကျွန်တော်တို့ဘာဖြစ်လို့တော့ဆိုလို့ရှိရင်ဥမာကွန်ပျူတာသင်တန်းတက်တယ်ကွန်ပျူတာအပြင်မှာတက်တဲ့ဟာက3လ5လမှာတက်ရတဲ့သင်တန်းကိုသူတို့ကတစ်လတွင်ပေးတယ်တစ်လတွင်ပေးပြီးတော့ဖွံ့ဝဲပိတ်ပေါ်တွေလုပ်တယ်တွဲဆုံပေါ်တွေလုပ်တယ်သင်တဲ့ဟာ15ရက်ရက်20သင်တယ်လက်မှတ်ချပြီးတယ်အဲ့ကလေးတယောက်ကအပြင်မှာဘာမှလုပ်စားမရဘူးနောက်တစ်ခါကျတော့ဟိုကိုပြောတဲ့စိုက်ပျိုးရေးသင်တန်းတွေလက်တွဲနေပြီးတော့ခေါ်သွားတာတွေနောက်တစ်ခါရေစင်းခေါ်သွားတာတွေကြားရတယ်ဒါကလည်းကျွန်တော်တို့ဆုံရှုံတဲ့ဒီဟာဆုံရှုံတဲ့လူလည်းမဟုတ်ပါဘူးသူတို့တင့်တော်တဲ့လူကိုခေါ်သွားတာပေါ့အခြားလူပဲခေါ်သွားတယ်နောက်တစ်ခါတစ်ချက်ပြောချင်တာကအစိုးဆုံးပေါ့လုပ်ငန်းဖော်ဆောင်ရေးကော်မတီကမြေယာဆုံးရှုံးတဲ့လူတွေနဲ့ဒေသခံတွေနဲ့သုံးနှစ်တာကာလမှာဒီချိန်မဲ့တူဘူးတွေ။အဲ့ဒီမှာလဲဒေသခံကပြောခွင့်ဆိုခွင့်မရဘူးသူတို့ပြောတာကိုနားထောင်ပြန်ခဲ့ရတယ်။အဲ့ဒါအစိုးဆုံးပဲ
။ရွှေပြောင်းပေးရမယ့်ကြေးရွာစင်းမှာပါတဲ့ဇီရောရွာချမ်းမြဝတီကျောင်းစီရတော့ဦးအားလောကကလည
်းအတန်ကြီးပေးတာဆိုဒီထဲမှာတော်တော်များများပါသွားပြီလေဒီထဲမှာ။ဒီ ူတို့ပေးထားတဲ့ဟာတွေကိုလည်းဟိုတော်တော်များများဒီမှာမယူကြတာတွေလည်းတော်တော်ရှိတယ်ပေါ့ဒါလည်းတန်တန်ကြီးကာလပေါက်သေးဒီဒါမရောက်တဲ့အတွက်ပေါ့တော်တော်များများဒီကျင်းနီစီမံငင်းကြီးကိုလည်းပြောရမယ်ဆိုရင်တော့လုံးဝလက်မခံတဲ့အတွက်မယူကြတဲ့အပိုင်းတွေလည်းအများကြီးရှိတာပေါ့
ဝမ်ပေါင်ကုမ္ပဏီရဲ့သက်ဆိုင်ရာတာဝန်ရှိအရာရှိတွေနဲ့တွေ့ဆုံမေးမြန်းခွင့်ဒီကျင်းနီစီမံကိန်းဆိုင်ထဲကိုဝင်ရောက်ပြီးတော့အကြည့်ရှုခွင့်ပေါ့နော်ကျွန်တော်တို့ VOA ရနေပြီးတော့တောင်းခံခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူးခင်ဗျအလားတူပဲလေဗရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါခဲ့တဲ့ပလဲမြို့နယ်လွှတ်တော်အမတ်ဒေါခင်ဆန်းလိုင်လည်းဝင်ရောက်စစ်ဆေးခွင့်မရခဲ့ပါဘူ
းခုကျွန်မကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ကျွန်မဝမ်မုံကုမ္ပဏီကိုကျွန်မသွားမေးတယ်ကျွန်မဒီတဲ့ဟိုလုတ်နေလည်းလုတ်တော့ကျွန်မဝင်ကြည့်ကြမှာလဲဆိုကျွန်မကိုခွင့်မပြုဘူးတော့မတွေ့တကယ်သူတို့ကဖြစ်တယ်ဆိုရင်ကျမတို့ဒေသခံလွှတ်တော်ကိုယ်စားလှယ်တရားအနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်လို့မျိုးကျမတို့ဟိုဒါဒါဆိုင်မှတ်မှတ်ပေါ့ပြည်သူလူထုနဲ့တူဆောင်ရွက်နေတဲ့ပုဂ္ဂိုလ်တရားအနေနဲ့ရောနောက်တစ်ခါကျမတို့ဒီစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်တရားအနေနဲ့ရောဒါကျမဒီနေရာကြီးကျမကြည့်ဝင်ရှိကြည့်လဲကြည့်တယ်ဒေသခံပြည်သူလူတွေစိုးရိမ်ပူပန်မှုတွေကျမမြင်မြင်နဲ့ကျမပြန်ရှင်းပြခြင်းနဲ့အခုဒီဒေသထဲမှာဘယ်သူမှမဝင်အောင်ဘာတွေလုပ်နေမှလဲကျမတို့မမြင်အောင်အခုကျမတို့မြင်ရတာတဘောပါဝင်ခြင်းနဲ့ပြစင်းနေတယ်အကုန်လုံးရှိတဲ့မြေစာတွေအကုန်လုံးတောင်ပေါ်နေအောက်ကိုပဲပုံချနေတယ်အဲ့တော့တနေ့နဲ့တနေ့နဲ့ကပြောင်းလဲပြောင်းလဲသွားတယ်ရှုခင်းနေတယ်မှာပြည်သူလူထုတွေအနေနဲ့ဘာမှကြုံမြမရှိဘူးသူတို့အနေနဲ့ထုတ်တော့မယ်စီဝါပြထုတ်တော့မယ်အဲ့တော့တနေ့ကိုတန်းနေရလို့ပြောပါတယ်ဒေါ်လာတန်းနေရဆိုတာဒေါ်လာတန်းနေရဆိုအမီတာမှာများပြားတဲ့ဒီငွေကိုဒေသခံပြည်သူလူထုတွေအတွက်ဘာလုပ်ပေးမှာလဲဘာလုပ်ပေးမှာတိုင်းနိုင်ငံတော်ရောဘလောက်တိုင်းတာဒီရမှာလဲရတဲ့ငွေကိုဘယ်လိုစီမံခန့်ခွဲမှာလဲဆိုတာဒီခုချိန်ကျွန်တော်တို့ဘာမှမသိရဘူး
ကျွန်တော်တို့ရရှိခဲ့တဲ့မှတ်တမ်းရုပ်ပုံတွေအရလဲကျင်းနီစီမံကိန်းကြီးဟာတကယ်တမ်းတော့ရက်ဆိုင်ထားခဲ့တာမဟုတ်ပဲတောင်တွေကိုဖြိုချတတ်တူရိုင်းမြေစာပုံတွေဒုထာရီစစ်မဲ့ကံကြီးတွေအစဉ်စဉ်တူးဖော်ပြီးလက်တွေ့ထုတ်လုပ်ရေးလုပ်ငန်းအဆင့်မဲ့ကျန်တော့တာကိုတွေ့ရပါတယ်။အနီးအနားကအငင်းပွားနေစေစီမံကိန်းမြေယာတွေကိုလည်းခြံစည်းရိုးနဲ့ဒရိုင်းတွေခတ်လူကျွဲနွားတွေမဝင်နိုင်အောင်တူးမြောင်းကြီးတွေတူးဖော်ထားပြီးတားထားတာကိုလည်းတွေ့ရပါတယ်။လေဗရောင်းတောင်ကျင်းနီစီမံကိန်းစတင်ခဲ့တဲ့2010ခရဲကဒေသခံတွေအနေနဲ့မကြေမနက်ဆန္ဒပြခဲ့ရမှာအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်။စီမံကိန်းနယ်မြေတွေအတွင်းဝင်ရောက်ပြီးထွန်းတုံးတိုက်ပွဲတွေတပိတ်စခန်းတွေလုပ်ခဲ့တာမို့2012ခုနှစ်ကုန်ကနီးမှာအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲမှုဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေရောဝင်ရောက်ပူးပေါင်းခဲ့တဲ့ဖုံးတော်ကြီးတွေပါအများအပြားမီးလောင်ပုံးလောင်ကျွမ်းမှုတွေခံခဲ့ရတာမို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ခဲ့ရတဲ့အနေအထားရောက်ခဲ့ရပါတယ်။အဲ့နောက်ပိုင်းကော်မရှင်ရဲ့အစီရင်ခံစာထွက်ခဲ့ပြီးဝမ်ပေါင်ကုမ္ပဏီရဲ့စီမံကိန်းမြေချန်ခတ်မှုတွေကိုစန့်ကျင်တဲ့ဆန္ဒပြမှုတွေထပ်ဖြစ်ခဲ့ရမှာပြစ်ခတ်နှိမ်နှင်းမှုတွေကြောင့်2015ခုနှစ်ဇန်နဝါရီလအတွင်းမှာမိုးချိုးပြင်းရွာကလေသူမာကြီးဒေါခင်ဝင်းတည်ဆုံခဲ့ရပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒီတည်ဆုံမှုပြဿနာကိုတော့ပြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိသေးဘူးလို့မိုးချိုးပြင်းရွာသားကိုဝင်းကျော်ကပြောပါတယ
်။ကျွန်တော်တို့လည်းအမြင်မရောတာကကျွန်တော်တို့တစ်နှစ်တခါထွက်လာတဲ့ဒီနန်နဲ့ကျွန်တော်တို့သားသမီးလည်းကြောင်းဖို့ပြေးနိုင်တယ်ကျွန်တော်တို့ဘဝရှိရည်လဲစားဝတ်နေပြည်လေတယ်အဲ့တော့ခုသူပေးတဲ့18ဒိန်းဆိုလို့ရှိရင်ပြိပိုင်ဆွလွတ်ချင်းဆိုတဲ့ဟာကြတော့ကျွန်တော်တို့ကပြိပိုင်ဆွလွတ်လိုက်ရင်ကျွန်တော်တို့မှာဘာခံစားကြမရှိတော့ဘူးကျွန်တော်တို့သားသမီးတွေလည်းနောက်တစ်ချိန်မှာမွေပေးကြကျွန်တော်တို့ဘာမှမရှိတော့အဲ့ဒါကြောင့်ကျွန်တော်တို့ကမရောနိုင်ဘူး18ဒိန်းလဲသူတို့မဖြစ်မနေလုံမှဆိုရင်တနေ့ဒီနံထွက်နှုံနဲ့ကျွန်တော်တို့ကမြို့အငားခင်ရံထွက်ပြီးအငားခင်ရံထွက်ပြီးမှလားကျွန်တော်တို့အငားတာငားနိုင်မှာမရောနိုင်ဘူးအဲ့လိုလဲဆိုတော့ကျွန်တော်တို့အငားဆိုရင်သူတို့လုတ်ပြီးတဲ့အချိန်မှာ230ဆို230သာပြီး230ပြည့်ရင်နိုင်ငံတကာစံချိန်အမီနဲ့အတူကျွန်တော်တို့ပြန်လုတ်စားရအောင်သူတို့ပြန်တဲ့အချိန်မှာကျွန်တော်တို့လည်းအမီထုံဝဲလုတ်ရအောင်ပြန်ပြီးတော့မြေကောင်းအောင်ပြန်လုတ်ပြီ
းအခုဒီကိစ္စတွေကိုပြန်ပြီးတော့တင်ပြဖို့ပေါ်ရှိလာအခုဆိုလို့ချင်းဇောင်းဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်လာပြီအစိုးရသည်ဖြစ်လာပြီဆိုတော့အဲ့ဒါတွေကိုဘာဆက်လုပ်ဖို့စိတ်ကူးထားလဲ
ဘာဆက်လုပ်ဖို့ဆိုအခုကျွန်တော်ပြောတဲ့အတိုင်းပဲအငားခရံနဲ့ကျွန်တော်တို့ကတင်ပြမယ်သူတို့ငားခင်ရနဲ့လုတ်ပြမယ်ဆိုပဲလို့ရှိရင်ကျွန်တော်တို့ကအေးသေးသေးညှိပြီးတော့ကျွန်တော်တို့ကလက်ခံမယ်ဒါနဲ့ခုလိုအပြတ်သဘောပုံစံမျိုးကြီးနဲ့ဆိုရင်ကျွန်တော်တို့သားသမီးတွေမှာလှုပ်ရှားမရသည့်အတွက်ဒေါအောင်သားသူဒီတမတာဖြစ်လေကျွန်တော်တို့ကဒီငားခင်ရနဲ့မဟုတ်ပဲနဲ့အပြတ်ဆိုတဲ့ပုံစံကြီးလှုပ်လာရင်တော့ကျွန်တော်တို့ဆက်လက်တက်ရအောင်ပါ
အခုဒီပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မကြခင်မှာပဲရင်ဆိုင်ကြုံတွေ့ရမယ်ရှင်းရှင်းပြရမယ်ပြဿနာတွေဖြစ်နေပါတယ်ကျွန်တော်တန်းလွင်ထုံးပါခင်ဗျာ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American အတန်ရဲ့တင်းနှံလာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12:29မှနေ့ခင်း1:29အထိတချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:29မှ9:29အထိအစီအစဉ်ကိုလိုင်းတို26 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:29နဲ့10:29နဲ့30မိနစ်တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြီးချင်း9:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ voa မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုဘာမီစ်.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါခင်ဗျာတို့ရရှိနေခုနားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32လိုင်းဒိုမီတာ40လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ရမယ့်အထက်မှာဆိုရင်တော
့ပြည်သူတွေအနေနဲ့တမတော်အပေါ်အထင်မြင်လွဲနေတာမုံဒီစိတ်ဝင်စေတာမျိုးဟာအသွင်ကူးပြောင်းရေးကိုအစဉ်ပြေပြေချောချောမွေ့ဖြစ်စေမှာလားတိုင်းပြည်တိဆောက်ရေး
မှာဒါကတော့တင်းနေသာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်အရာပြည်မြန်မာပြည်ကပြီးစာကဘာတလွားထူးခြားစံပြစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပြီးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါရှင်ဘီယိုကရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီကနေ့တော့ပြီးခဲ့တဲ့တောက်ကြာနေ့ကမြန်မာနိုင်ငံကသတင်းထုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေ Facebook စာမျက်နှာပေါ်မှာမှတ်ချက်ပေးရေးလာကြတာတွေကိုအရင်ဦးဆုံးဝေမျှပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးခံရတဲ့ကျောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားတချို့ကိုတောက်ကြနေတော့ပြန်ပြီးတော့လွတ်ပေးလိုက်ပါတယ်။အဲ့ဒီထက်မှတော့တာယာရီအကျဉ်းဆောင်ကကျောင်းသားနဲ့ဝန်ရံပြည်သူစုစုပေါင်း30ကျော်လဲပါတာပါ။အဲ့ဒီလိုမျိုးဒီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့လေဗဒန်တာယာရီမှာအမှုရင်ဆိုင်နေရတဲ့ကျောင်းသူကျောင်းသားအများစုကိုတောက်ကြနေကလွန်ကျင်းချမ်းသာခွင့်ပေးလိုက်တယ်လို့ပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအဲ့နောက်ပိုင်းမကြမီရက်ပိုင်းတွေအတွင်းမှာလွှတ်ပေးမယ်လို့စီစဉ်နေတယ်ဆိုပြီးတော့တမရရုံးဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းပြောတာပါတမရရဲ့အမိန့်နဲ့နိုင်ငံရေးအကျဉ်းသားတီးတန့်ကိုပဲလွန်ငင်းချမ်းသာခွင့်ပေးတယ်လို့လည်းဆိုပါတယ်ဒီသတင်းကိုကျွန်တော်တို့ရေဒီယိုရုံးမြင့်တန်ကြားတာမကအင်တာနက် Facebook အစာမျက်နှာပေါ်မှာလည်းချက်ချင်းတင်ပေးခဲ့ပါတယ်နော်အဲ့မှာပဲတော်ရရှင်ရဲ့အမှတ်ချက်စကားတွေဇက်တိုက်တက်လာတာတွေ့ရပါတယ်အဲ့ထက်မှာတော့ Nelio D ဆိုတဲ့ VA Facebook ပေးရတဲ့ကတနေ့တနေ့ကြည်နူးစရာပျော်ရွှင်စရာအံ့ဩစရာသတင်းတွေကြားကြားနေရတာဟုတ်မဟုတ်ရဲ့လားလို့ဗျာပြည်သူတွေပြုံးလို့ရွှင်လို့မြန်မာပြည်ကြီးစိတ်ချရပါပြီအကောင်းဆုံးရွေးချယ်မှုဖြစ်ခဲ့လို့ဒေါက်ဆန်းစုကြည်ကိုလည်းကြူဆိုင်ဖို့မမေ့ကြပါနဲ့အောင်ဆိုပြီးရေးလာပါတယ်သောမတ်ဂင်ပီဆိုတဲ့သောရရှင်ကတော့
မင်္ဂလာရှိသောသတင်းမှာအခုလိုလှုပ်ပေးနေတာကိုဝမ်းသာပါတယ်မလွတ်မြောက်သေးတဲ့လူတွေအတွက်လည်းဆုတောင်းပေးကြပါတယ်နိုင်ငံရေးပြောင်းလဲချိန်တန်ပြီးမြန်မာနိုင်ငံအတွက်အလောက်ကင်ကအစဆက်လက်ဖော်ဆောင်နိုင်ကြပါစေ
။ဝေလာနဲ့မောင်ဆန်းဆန်းကလည်းဝမ်းသာကြောင်းပြောလာကြပါရယ်
။နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးရကျေးဇူးတင်ပါတယ်။နိုင်ငံရေးအကျဉ်းသားအားလုံးအနာဂတ်မြန်မာနိုင်ငံတော်ကိုတည်ထောင်တဲ့အခါအမှန်တရားဘက်ကဆက်လက်ရည်တည်နိုင်ပါစေလို့လည်း VOA ဝိုင်းတော်သားအားလုံးကိုလည်းပဲကျေးဇူးတင်ပါတယ်
။ဇော်ဇော်ဦးဆိုတဲ့ Facebook ပရိသတ်ကတော့ Thank you very much VOA ဆိုပြီးတော့သူစိုးရင်ရတဲ့ကိစ္စလေးတစ်ခုကိုလည်းထောက်ပြလာပါရယ်
။ကျေးဇူးတင်ပါတယ် VOA ရေ။နိုင်ငံရေးအပြောင်းအလဲမှာအကျဉ်းသားတွေပြန်လွှတ်ပေးတာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကျဉ်းတော်တွေကမတရားဆွတ်ဆွဲခံရသူတွေနဲ့ကြံတဲ့ရခိုင်အကျဉ်းသားတွေတရားမှပြန်မလွှတ်ပေးတာကိုတမင်ရည်ရွယ်ချက်ရှိရှိညှင်းပန်းနှိပ်စက်နေတယ်လို့ထင်မိပါတယ်ခင်ဗျာ
မြန်မာပြည်ကတိအရပထမဦးဆုံးလားပထမဦးဆုံးနှစ်ဦးတည့်ရနေ့မှာအခုလိုမျိုးဝမ်းသာစရာစကားကြရတာမင်္ဂလာရှိလာပါတယ်ဆိုပြီးဆိုလာတဲ့သူကတော့ VOA Facebook ပရိသတ်ကိုအောင်အောင်ဖြစ်ပါတယ်
ဒီနေ့ဟာမြန်မာပြည်ကရင်အရာပထမဆုံးလပထမဆုံးရက်နှစ်ဆန်းတရက်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့1988ခုနှစ်တကူးလဆန်းတရက်နိုင်ငံသားအလုံးစိတ်ချမ်းသာကိုကျမ်းမာစွာဖြင့်လူသားအကျိုးပြုလုပ်ငန်းများစေနာဖြူစင်စွာနဲ့ဆောင်ရွက်နိုင်ပါစီဗျာ
ထွန်းအောင်အောင်ဆိုတဲ့တော်ရရှင်ကလည်းကျန်းတဲ့ကျောင်းသားတွေလည်းအများဆုံးလွတ်မြောက်ပါစေလို့ဆုတောင်းပေးပါတယ်တဲ့ထွန်းထွန်းကတော့
VOA ဒီညတော့မြန်မာတိုင်းငံလုံးပျော်ရွှင်တဲ့နေ့ဖြစ်မယ်ထင်တယ်ဆိုပြီးရေးလာတာပါ Make LA ဆိုတဲ့ဒီ Facebook account ပိုင်ရှင်ကအခုလိုဆိုလာပါတယ်
ဖန်စီကန်ចောင်းသားတွေနဲ့နိုင်ငံကြီးရတက်ကြွလှရှားသူတွေဟာပုဂ္ဂိုလ်ကြီးရရာဇဝတ်သားတွေမဟုတ်တဲ့အတွက်အချင်းအောင်ရေဝန်ထမ်းတွေကမလွတ်မြောက်မီရပိုင်းတွင်ကိုယ်သွေးရင်းချပမာသဘောထားနားလည်ခံစားပေးနိုင်မယ်လို့ယုံကြည်ယူဆရင်နဲ့မြန်မာနှစ်သက်ကူးမှကုသယူနိုင်ကြပါစေဗျာ
အေးမေဦးလက်မင်းကတော့လှုပ်ပေးတဲ့သူတွေကိုကျေးဇူးတင်တယ်လို့ VOA အဖွဲ့သားတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်နောက်ထပ်သတင်းတွေလွှင့်ပေးပါအောင်လို့ဆိုလာပါတယ်ဖန်စီခံရသူတွေဒီညတော့ပြန်လာပြီးတော့မိသားစုတွေနဲ့ထမင်းလက်ဆောင်စားနိုင်ပြီမလို့ဆန္ဒတွေအားလုံးပြေဝပါစေဆိုပြီးဆူတောင်းပေးလာတဲ့တော်ရရှင်ကကိုချစ်ဖြစ်ပါတယ
်မင်္ဂလာရှိသောသတင်းလေးနဲ့တကွာနိုင်ငံတော်သမ္မတနဲ့အမေစုဦးဆောင်တဲ့ NLD ကအမှန်များအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာစောင့်မျှော်နေတဲ့မိသားစုဆောင်ရင်းနဲ့ပျော်နေရတဲ့မိသားစုဝင်ဆွေမျိုးမိတ်ဆွေများကလည်းဝမ်းသာပီတိနဲ့မျှော်နေကြပါတယ်မိသားစုတွေစုံကွင်းအိမ်ကိုအတူလက်တွဲပြန်နိုင်ပြီးထမင်းလက်ဆောင်မိသားစုတွေအတူတူစားနိုင်ကြပါစေမျှော်လင့်ဆောင်ဆိုင်တဲ့စံဓာတွေပြေးကြပါစေ
ထွန်းပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာကြတဲ့အစာတွေထဲမှာတော့သောရရှင်ဇော်ဇော်ကအမေရိကန်တုံး EDN အတုံးနှုံးများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတာပ
ါမင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနဲ့ចောင်းသားဘွားတုံးကပါအဲဒုံကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လေးပါပါတယ် VOA ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလေးတင်ပါတယ်VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်နေတဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA ဝမ်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေ။ဆက်လက်အားပေးလဲပါ VOA
။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါရစေ။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆီနီမာအခုတစ်ပတ်အတွက်နံပါတ်6ချိန်နေတဲ့သချင်းပဲဖြစ်ပါတယ်။ Flow Rider တည်ဆူထားတဲ့My House ဆိုတဲ့သချင်းလေးကတော့စားထွက်ထွက်ခြင်းတုံးကဒါမနစ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ခြင်းမှာ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာအဆင့်96ပဲရှိရပါနောက်မှသူက99ကိုပြုတ်ကျသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာဒီတစ်ပတ်မှာဆိုရင်တော့ Flow Rider အဖွဲ့ရဲ့ My House ဆိုတဲ့သချင်းက Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်6ကိုချိန်နေပြီဖြစ်ပါတယ်ရှင်သောရရှင်ဒီသချင်းလေးကိုခံစားနာဆင်ကြည့်ပါဦးနော်Up the champagne, pop. It's my house. Come on, turn it up. Hear a knock on the door and the night begins. 'Cause we've done this before, so you come on in. Make yourself at my home. Tell me where you've been. Pour yourself something cold, baby. Cheers to this. Sometimes you gotta stay in, and you know where I live.You gotta stay in, in. Welcome to my house. Baby, take control now. We can't even slow down. We don't have to go out. Welcome to my house. Play that music too loud. Show me what you do now. We don't have to go out. Welcome to my house.Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in.Welcome to my house, baby, take control now. We can't even slow down. We don't have to go out. Welcome to my house, play that music too loud. Show me what you do now. We don't have to go out. Welcome to my house. ဖွဲ့ပြီးဆိုထားတဲ့ My House ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ
မြန်မာတဲချစ်သောရရှင်တွေအတွက်မေတ္တာတည်းလက်ဆောင်တစ်ပုံးနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ကျွန်တော်ကပင်တရားမြို့နယ်ထဲသွန်းကျေးရွာအုပ်စုကအဒေသခံတဦးဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်စိုးမြင့်ကတော့
ကျွန်တော်တို့မြို့နယ်မှာလက်ရှိဆိုးရွာလက်ထက်ကျေးလက်တောက်သုံးရေကန်တွေကိုမြို့နယ်ကဓာတ်ရိုက်လာရောက်တူးဖော်ခဲ့ပြီးတော့ကျေးရွာလူလူကိုအသိမပေးပဲသူတို့သဘောနဲ့သူတို့လှုပ်သွားပြီးအခုအစိုးရပြောင်းလဲကန်ဒီစည်ရင်းနေအပ်ဖို့လိုအပ်မှအုတ်ချုပ်ရည်မှုနဲ့ဆယ်ရည်မှုတွေကိုရေကန်တူးဖော်မှုပြီးစီကြောင်းကုန်ကြငွေစည်ရင်း380ကုန်ကြကြောင်းလက်မှတ်ရေးထိုးခိုင်းနေပါတယ်အခုလိုအစကတည်းကအသိပေးတိုင်ပင်ဆွေးနွေးတာမျိုးမရှိပဲပြီးမှဘယ်ရွေ့ဘယ်မျှကုန်ပါတယ်ဆိုပြီးရွာသူရွာသားတွေကိုဓာတ်ခုတ်ရာလက်ဝင်ရှုခိုင်းတာမျိုးကိုပြောင်းငါနီအစိုးရအဖွဲ့သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့VOA ကတစ်ဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
အစိုးရတဲ့သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့ဆိုပြီးတော့ဒီသောရရှင်ပြောလာတာပါဝေမိုးဆိုတဲ့သောရရှင်ကတော့ဒီအစိုးရရဲ့စွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOA ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ် NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်ပြည်သူတွေစိတ်ရှည်သိခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့တိုင်းပြည်ကောင်းစားရေးအတွက်ကြိုးပမ်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့သောရရှင်ဝေမိုးရေးလာပါတယ်သောရရှင်တွေရဲ့ဘေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မွေးနေ့တည်းလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတည်းလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒီလက်ဆောင်အချင်းတပုတ်နဲ့ဖြောပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရောက်ရှိနေတဲ့မြန်မာလေးရင်းကရန်ကုန်ကအမကြီးနန်းငင်းရဲ့အေပီလာ9ရက်နေ့မှာကြာရောက်တဲ့မွေးနေ့အတွက်စိုင်းချီဆိုင်တည်ဆူထားတဲ့ Cherry ကိုသာပံပါကွယ်ဆိုတဲ့သတင်းတောင်းဆိုလိုက်ပါရရှင်။အေပီလာ9ရက်နေ့မှာပဲမွေးနေ့ကြာရောက်တဲ့ကေစင်သောကေကေအတွက်အဝေးတင်နေရက NTU ဦးမော်နဲ့မောင်လေးညာနာတို့ကမွေးနေ့တည်လက်ဆောင်ပါပါတယ်။ဒီတော့ဒီတစ်ပတ်ရန်ကုန်အမကြီးနန်းငင်းအတွက်တောင်းဆိုထားတဲ့စိုင်းထီဆိုင်ရဲ့တချင်လေးထုတ်လွှင့်ပေးကြပါမယ်နော် Cherry Goda ပံမာကွယ်ဆိုတဲ့တချင်လေးကိုတေးတောင်းတဲ့သောရရှင်တွေကတေးချစ် VOA သောရရှင်အားလုံးရောနှစ်ထန့်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
်မောင်ကလေးငယ်ကြီးတော်ဒေသကျော်လည်းပြေရောခဲ့တယ်ဒီမှာပန်းလာရှာတဲ့ဘယ်တော့ပါညိုခြင်းဝဲပမာလို့မပေးခြင်းမပန်ရင်လည်းပဲကိုခွင့်လွတ်မယ်မြမကျင်နာရာတွေတည်ပြီးသားဝဖွယ်တောင်းမွန်ဒီမှာတော့ဝင်မတော့ပါမရှိသေးမယ်ကျင်းစင်စင်နာယောဂဆင်းရင်ရှိကြတယ် Cherry တွေရဲ့အဲ့ဝမဖြစ်ပါဘူးဖွယ်ချင်ရဲ့တော့လိမ့်မာပါတယ်ပမာမာလေးစိတ်မညိုနဲ့ရှင်ညာမြေကဘရောဝါမမတ်တော်ဝဲမတော်ပါမရှိပေမဲ့ယူစင်စေနာယုံကစိတ်ရင်ရှိကြတယ် Cherry တွေရဲ့အဲ့ဝမဖြစ်ပါဘူးဖွဲ့ချင်ရဲ့တော့လိမ့်မာပါတယ်ပမာမာလေးစိတ်မညုံနဲ့ရှင်ညာမေကဘရဝါကိုတတိရတဲ့အခါ Cherry ကသာပန်းပါသင်နာခွေအိမ်ကိုပဲမတားရပါတဲ့ဒါဝိမဲမင်းမသွားခင်တောင်မသားရဲ့အချစ်ဆုံးလက်ဆောင်မပန်းတော့ယူမဲဆိုရင်ပုတ်ခုပေးခြင်းနဲ့တောင်မမီမတော်ဝင်မတော်ပါမရှိပေမဲ့ယူစင်စင်နာယောဂဆင်းရင်ရှိကြတယ် Cherry ရဲ့အဲ့ဝတ်မ
သိစထားတဲ့ cherry goda ပန်မာကွဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။မပိုင်ရင်လည်းပဲကိုခွန့်လို့မယ်။မြန်မာကျင်နာရာရေးသီပီသားဝခွဲ။တောင်းပေါ်မြန်မာတော်ဝင်မတော်ဝင်။အားတော့မအေးတန်တာကျော် season တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ပြည်ရင်းကသောရရှင်နေနေနဲ့စာရိုက်ကနေ VOA ကိုဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ဘူစာရိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်။အခုဆက်လက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ပြည်တွင်းတုံတက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။စာရေးဆရာစီသူအောင်မြင့်တင်ဆက်ထားတာဖြစ်ပါတယ်။ဝမ်တာယာမလာဝမ်နေယာမလာအတွင်ကူပြောင်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်တဲ့နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေအတည်ပြုပြဋ္ဌာန်းပြီးနောက်အဲ့ဒီယုံကနေဒေါ်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ပထမဦးဆုံးကြေညာချက်တရထွက်ပေါ်လာပါတယ်။အဲ့ဒီကြေညာချက်ကတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတွေကိုပြစ်ဒဏ်လွတ်ငင်းချမ်းသာခွင့်ပေးလို့ရနိုင်မဲ့နည်းလမ်းတွေနဲ့လောက်ကန်ဆောင်ရွက်လို့ရနိုင်တဲ့အကြောင်းအရာတွေပါထူးခြားချက်တစ်ခုကတော့တပ်မတော်စစ်ဘုတ်ချုပ်တွေအများစုပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်ပြီးမှအကောင့်ထဲပေါ်နိုင်မဲ့အထွေထွေလွတ်ငင်းချမ်းသာခွင့်ပေးတဲ့နီလန်းကိုတော့ရှောင်ရှားထားတာတွေ့ရပါတယ်ဒေါ်ဆန်းစုကြည်ရဲ့ကြေညာချက်မှာဘာတွေပါသလဲအစိုးရအာဏာလွှဲပြောင်းတာတပတ်မပြည့်ခင်မှာပဲရွေးကောက်ခံနေတဲ့တပ်မတော်ကြားပြိပခတွေပိုကြီးခဲ့ပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အခုကြေညာချက်ဟာလွှတ်တော်နှစ်ရက်ကနေဒေါ်ဆန်းစုကြည်ကိုနိုင်ငံအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဥပဒေပြုခန့်အပ်ပြီးတဲ့နောက်ပထမဦးဆုံးထုတ်ပြန်တဲ့ကြေညာချက်ပါဒီကြေညာချက်ဟာသမရရဲ့ကြေညာချက်မဟုတ်သလိုတည်ထောင်စုဝန်ကြီးတယောက်ရဲ့ကြေညာချက်လည်းမဟုတ်ပါဘူးအသစ်ဆက်ဆက်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ရုံးကနေထုတ်ပြန်လိုက်တဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပထမဦးဆုံးကြေညာချက်ဖြစ်ပါတယ်ဒီကြေညာချက်မှာလက်ရှိအကျဉ်းထောင်နေတဲ့ရောက်နေတဲ့နိုင်ငံရေးအကျဉ်းသားတွေ၊ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးနိုင်တဲ့နီလန်းသုံးသွယ်ကိုတင်ပြထားပါတယ်။ပထမတစ်ခုကတော့ဖွဲ့စည်းပုံအရသမ္မတကပေးနိုင်တဲ့ပြစ်ဒဏ်လွတ်ငြိမ်းချမ်းသာခွင့်ပါ။ဒါကတော့တရားရုံးမှာတရားစီရင်ပြစ်ဒဏ်ချမှတ်ပြီးသူတွေကိုပေးပိုင်ခွင့်ရှိတဲ့လွတ်ငြိမ်းချမ်းသာခွင့်အမျိုးအစားပါ။နောက်တစ်မျိုးကတော့ပြစ်ဒဏ်ချမှတ်ပြီးသူတွေကိုဖြစ်စေတရားရုံးမှာအမှုရင်ဆိုင်နေရသူတွေကိုဖြစ်စေအထွေထွေလူငင်းချမ်းသာခွင့်ပေးနိုင်တဲ့လုပ်ပိုင်ခွင့်ပါဒါကတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့သဘောတူညီချက်ရယူပြီးတမရကပေးနိုင်တဲ့အထွေထွေလူငင်းချမ်းသာခွင့်ဖြစ်ပါတယ်တတိယကတော့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494ကိုကျင့်သုံးပြီးအစိုးရရှိနေတွေကနေသူတင်ထားတဲ့အမှုတွေကိုတရားရုံးရဲ့ခွင့်ပြုချက်ယူပြီးအမှုကိုပြန်ရုပ်သိမ်းလွှတ်ပေးလိုက်တဲ့နည်းဖြစ်တယ်လို့ဆိုပါရယ်ဒေါ်ဆန်းစုကြည်ကတော့သူ့ရဲ့ကြေညာချက်ထဲမှာအဲ့ဒီလိုလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အချက်၃ချက်ထဲကမှသူဆောင်ရွက်ပေးနိုင်တဲ့အမြန်ဆုံးနည်းလမ်းတွေကတော့တက်မတော်ခေါင်းဆောင်တွေပါဝင်တဲ့ကာလုံနဲ့မတိုင်မီပဲဆောင်ရွက်နိုင်တဲ့နည်းလမ်းတွေပဲလို့ဆိုပါရယ်ဒီကြေညာချက်ဟာလက်ရှိအချင်းချခံနေရတဲ့နိုင်ငံရေးသမားတွေ၊ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေအတွက်သတင်းကောင်းဖြစ်ပေမဲ့ကားလုံးမှာအများစုနေရာယူထားတဲ့တက်မတော်အပေါ်ကတော့ပြည်သူတွေအထင်အမြင်လွဲမှားကြမှာကတော့သိကြပါဗျ။စာကိုနောက်တစ်မျိုးအတိတ်ပဲကောက်နိုင်တာကတော့နိုင်ငံရေးအကျဉ်းသားတွေ၊ကျောင်းသားတွေကိုလူငင်းချမ်းသာခွင့်ပေးရေးကိစ္စ တို့အစိုးရကတော့သဘောတူတယ်လုပ်ပေးမယ်တက်မတော်ဘက်ကသဘောတူမှာမဟုတ်တော့အထွေထွေလွန်ငင်းခွင့်နီလန်မစင်းစားနိုင်ဘူးဆိုတဲ့သဘောပါပဲ
အဲ့ဒီလိုအသေးပဲထွက်သွားရင်တော့ဒေါန်ဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကြောင့်ငโกကလေးကမှတက်မတော်အပေါ်အမြင်မကြည်လင်ဖြစ်နေတဲ့ပြည်သူတွေခုဆိုပို့ပြီးမုန်းဒီစေမှာဖြစ်ပါတယ်ပြည်သူတွေအနေနဲ့တက်မတော်အပေါ်အထင်မြင်လွဲနေတာမုန်းဒီစိတ်ဝင်စေတာမျိုးဟာအသွင်ကူးပြောင်းရေးကိုအစဉ်ပြေပြေချောချောမွေ့မွေ့ဖြစ်စေမှာလားတိုင်းပြည်တည်ဆောက်ရေးမှာအထောက်ပံ့ဖြစ်စေမှာလားတိုင်းပြည်အနာဂတ်ကောင်းစေမှာလားဆိုတာမေးခွန်းထုတ်เสียဖြစ်လာစေပါတယ်ပြီးခဲ့တဲ့ဧပြီလ၁ရက်နေ့က NLD အမတ်တွေဟာအမျိုးသားလွှတ်တော်မှာနိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းတင်သွင်းခဲ့ပါတယ်ဧပြီလ၁ရက်၄ရက်၅ရက်အချိန်၃ရက်ပဲယူပြီးလွှတ်တော်နှစ်ရက်မှာအဲ့ဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်အတည်ပြုခဲ့ပါတယ်ဒီဥပဒေကြမ်းတင်သွင်းစဉ်တစ်လျှောက်လုံးလွှတ်တော်နှစ်ရက်စလုံးကတက်မတော်သားအမတ်တွေဟာအလွန်အရေးကြီးတဲ့ဥပဒေဖြစ်လို့အချိန်နဲ့နဲ့ပို့ပေးပြီးဆွေးနွေးခွင့်ပြုသင့်တယ်။ဒေါန်ဆန်းစုကြည်ကိုခုလိုတာဝန်တရားပေးတာကိုမကန့်ကွက်ဘူး။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်စေသင့်တယ်။ဖွဲ့စည်းပုံနဲ့ညီရင်ထောက်ခံပါမယ်။နိုင်ငံတော်ဤအတိုင်းပင်ခံဆိုတဲ့နေရာမှာနိုင်ငံတော်သမ္မတဤအတိုင်းပင်ခံဆိုတာမျိုးဖြစ်သင့်တယ်။စသဖြင့်အချက်ပေါင်းများစွာတင်ပြခဲ့ပါတယ်
။ဒါပေမဲ့လွှတ်တော်တွေက NLD အမတ်တွေရဲ့လုပ်ပုံကိုင်းပုံဟာအရေးကြီးဥပဒေတစ်ခုကိုလွှတ်တော်တွေမှာအခြေအတင်အခြေအလဲအခြေလုံလောက်အောင်ဆွေးနွေးပြီးမှအတည်ပြုတယ်ဆိုတာမျိုးတဲ့ငကိုရည်ရွယ်ရင်းရှိတဲ့အတိုင်းအချိန်၃ရက်အတွင်းဥပဒေကျမ်းပါဤဒီမရွေးတလုံးမှမပြင်းပဲအများစုဆန္ဒမင်းနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်တည်သူလွှတ်တော်မှာစလုံးတလုံးလောက်ပြင်လိုက်တယ်ဆိုရင်ပဲအမျိုးသားလွှတ်တော်ဘက်မှပြန်ဆွေးနွေးရမှာကိုမလိုလားလို့အဲ့လိုတလုံးမကြံအတည်ပြုလိုက်တာပဲဖြစ်ပါတယ်ပြောရရင်ဥပဒေတစ်ခုကိုပြဋ္ဌာန်းနိုင်ဖို့မဲအလုံးလောက်ရှိတယ်အဲ့ဒီမဲကိုတုံးပြီးအတည်ပြုမယ်ပြင်းနေရင်အချိန်ကြာတယ်ဆိုတာမျိုးထက်ဘာမှမပူပါဘူးလွှတ်တော်တွင်တင်နာကိုကဟန်ပြသဘောသာတက်ရောက်သွားစီတာပါNLD ဘက်ကအဲ့ဒီလိုပြုမှုဆောင်ရွက်ပုံကြောင့်လွှတ်တော်တွေကတက်မတော်သားအမတ်တွေရဲ့တုံ့ပြန်ပုံကလည်းမကောင်းနိုင်တော့ပါဘူး။ပြည်သူလွှတ်တော်မှဥပဒေချမ်းကိုတပိုက်ချင်းဆွေးနွေးစဉ်မှာဒါဟာဖွဲ့စည်းပုံနဲ့မညီဘူး။ဒါကြောင့်မဲခွဲရင်လည်းကျုပ်တို့မဲမပေးဘူးဆန္ဒပြရဲဆိုတဲ့အနေအထားထီဖြစ်ပေါ်ခဲ့တာပါ။လွှတ်တော်ရဲ့အနေအထားကို Skynet အပါအဝင် Channel တချို့ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမို့ပြည်သူအများစုကတော့တကယ့်ဆွေးနွေးကြတဲ့အကြောင်းရင်းပေါ်မှာပြဿနာဖြစ်ကြရဲဆိုတာထက်ဒေါက်ဆန်းစုကြည်ကိုအတိုင်ပင်ခံခတ်မဲ့ကိစ္စတက်မတော်သားတွေကကန့်ကွက်တယ်ဆန္ဒပြရဲဆိုတာလောက်မြင်ပြီးအမြင်မကျင်လင်ဖြစ်ခဲ့ကြတာတွေအားလုံးအသိဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးအောင်မြင်မြင်ချောချောမွေ့မွေ့ဖြစ်ပေါ်လာဖို့ဆိုရင်ဆေးအာဏာရှင်စနစ်နောက်တစ်ခါပြန်ပေါ်ပေါက်မလာအောင်ဝိုင်းပြီးဆောင်ရွက်ဖို့အဓိကအရေးကြီးပါတယ်အဲ့ဒီအတွက်ရွေးကောက်ခံတဲ့တက်မတော်ပြည်သူနဲ့တက်မတော်အစဉ်ပြေစီလုံးညီညွတ်မှုရှိအောင်အကောင့်တွေပေါ်ရပါမယ်တက်မတော်ကရွေးကောက်ခံတွေကိုအမြင်မကောင်းရင်ပြည်သူကလည်းတက်မတော်အပေါ်ခုလိုပဲအမြင်ဆောင်နေရင်အသွင်ကူးပြောင်းရေးတွေမကအနာဂတ်တိုင်းပြည်တည်ဆောက်ရေးမှာလည်းအခက်အခဲတွေအများကြီးကြုံတွေ့ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တင်းနာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတလင်းတုံးသက်ချက်ကိုနားဆင်ကြရဖြစ်ပါတယ်အခုတော့အပတ်စဉ်ကနောက်တစ်ခုဖြစ်တဲ့ကဘာတလွားထူးခြားဆံပြအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုတားညူဦးတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မေဒန်ပြောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးတံတားပေါ်မှာချူဝါဝါခွေးတံတောင်တက်ပြီးတဲ့အတွက်ရဲတပ်ဖွဲ့ကစိုက်ကင်နဲ့လိုက်ဖမ်းခဲ့ရပါတယ်။အဲ့နောက်မတော်ကြီးသရိုက်ဆန်ကာဝေးအဖွဲ့ကိုပို့ပြီးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အဝေးပြေးရင်ဒိန်ရဲတပ်ဖွဲ့ကအသေးအံလိုက်ဖမ်းခဲ့ရတဲ့အကြောင်း Twitter ပေါ်မှာရေးသားခဲ့ပြီးတော့စိုက်ကင်နဲ့ခွေးကိုလိုက်ဖမ်းနေတဲ့ဗီဒီယိုကိုတင်ပေးခဲ့တာပါ။ဒီခွေးလေးကို Punch တို့နာမည်ပေးထားလို့ပဲခွေးရဲ့ level မှာအယူကောင်းမှုန် level လေးဆွဲထားပြီးမယ်။တခြားအမှတ်သားဘာမှမပါဘူးလို့မြို့ရဲ့သရိုက်ဆန်စောက်ရှောက်ရေးနဲ့ထိန်းချုပ်ရေးအဖွဲ့ကပြောပါတယ်။
မော်ဗီယာနိုင်ငံကပိုးကောင်လေးတွေကိုကြော်စားတဲ့ဓလေ့ကိုအစ်စ်အစမ်းဖြစ်အောင်ပြစ်စ်စားတောက်ဆိုင်တစ်ခုကပြင်ဆင်လုပ်ဆောင်နေပါတယ်။ပင်ကူတွေ၊ကင်းမီကောက်တွေကိုကြက်သွင်ဖြူမြုပ်တီးနဲ့ကြော်ပြီးစားတဲ့ပုံစံမျိုးကနေကော်ပြက်လိပ်ထဲထည့်စားတာ၊နောက်ဒိုးနဲ့ကိမ့်မုန့်တွေထဲမှာဖုတ်စားဖို့လုပ်ဆောင်နေကြတာပါ။
ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရအုပ်စိုးတဲ့ပြည်တွင်းစစ်ကာလအတွင်းမှာအစားအသောက်ရှာပါပြီးဒုက္ခသည်စခန်းတွေမှာလူဝင်ကမ်းမှုခေါင်းပါတဲ့အတွက်အင်းဆက်ပိုးမွှားတွေကိုရှာဖွေစားတောက်ရင်းနဲ့အသက်ဆက်ခဲ့ကြတာပါ။အဲဒီနောက်မှာတော့လူတွေအကြိုက်တွေပြီးတော့အခုချိန်ထိစားနေကြတာပါ။အင်းဆက်ပိုးကောင်ကလေးတွေမှာအာဟာရတက်တွေအများကြီးပါပြီးတချို့ပိုးကောင်တွေဆိုရင်အသားနဲ့ငါးတွေလောက်နီးပါးကိုအသားတက်ပါတယ်လို့ကမ္ဘာစားတဲ့ရေကအဖွဲ့ကြီးကကြွမ်းကျင်သူတွေကပြောထားပါတယ်။အခုဒီ CM မြို့မှာဖွင့်ထားတဲ့ဆိုင်မှာဆိုရင်တော့အန်ကောဝက်ဖျားချောင်းကြီးကိုလာရောက်လဲပက်ကြတဲ့အသည့်အစမ်းမီးစမ်းကျင်ကြတဲ့ခီးသွွားဧည့်သည်တွေအကြားမှာရေပန်းစားနေပါတယ်။သူတို့တွေကတော့စားဖို့မဝင်မရဲဖြစ်နေပြီလေ။စားပြီးတဲ့သူတိုင်းကြိုက်ကြတယ်လို့စားတောက်ဆိုင်ဆိုင်ရှင်ကပြောပါတယ်ရှင်။
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကီးစ်ကျွန်းစုရီဒဲကတနာကြောက်တန်းအတုရီနားမှာဒီယာယီရေအောက်ပကြီးပြာကန်းတစ်ခုကိုအမှုပညာရှင်တဦးကဖန်တီးလိုက်ပါတယ်။ကျူဟာနဲ့ပင်လယ်ပဲခြားတော့တဲ့ကီးဝက်စ်ကျွန်းကနေ9မိုင်လောက်ပဲဝေးတော့တဲ့အမျိုးသားရေကြောင်းပြတိုက်အတ္တလန်တစ်သမုဒ္ဒရာအောက်ကပေ90နှစ်မှာဓာတ်ပုံတွေပကြီးတွေကိုချိတ်ဆွဲထားတာပါ။ကယ်လီဖိုးနီးယားပြည်နယ်ဗန်ဒဘတ်မြို့တနာကြောက်တန်းအတုနားမှာဒီ2009ခုနှစ်ကလေးကနင်းမြုပ်သွားခဲ့တဲ့လေဒတ်မစ်ဆိုင်းဒုံးကြီးခြေရာကန်တင်မောတစ်စင်းရှိပြီးတော့တင်မောရဲ့နေရည်ပေါ်မှာပကြီးကားတွေကိုရင်ငုတ်သမားတွေကခြေဆွဲပြသထားပါတယ်။ပလတ်စတစ်ဂလပ်စ်မှန်သုံးတဲ့တံမီးဘောင်တွေတက်ပြီးတော့ဆီလီကွန်နဲ့ပိတ်ထားတဲ့ပကြီးတွေဓာတ်ပုံတွေတရားစင်ကိုပြသထားတာဖြစ်ပါတယ်။ Austria အနုပညာရှင်လည်းဖြစ်ဓာတ်ပုံသမားတဦးလည်းဖြစ်တဲ့ Andreas Frank ဖန်တီးလိုက်တဲ့အနုပညာပြပွဲဖြစ်ပြီးတော့နင်းမြုပ်နေတဲ့ကဘာလူပြပွဲကိုနာမည်ပေးထားပါတယ်။2017ခုနှစ်ကလေးကပကြီးပြပွဲကြီးအဆက်ဆက်ကျင်းပခဲ့ပြီးတော့အခုတော့ရေအောက်ပကြီးပြကန်းကိုဖန်တီးလိုက်တာဖြစ်ပါတယ်။
တောင်ပိုင်းကလုံးပေးလို့ခေါ်တဲ့ရွာလေးတွေ့ရမှာတော့ရွာကောင်းစီစီဝေးခေါ်ပြီးလုံးလို့ခေါ်တဲ့မိကြီးတဲကယေဒနာတွေကိုစောင့်နေလို့လူအများယုံကြည်ကြတဲ့လူပုရုပ်ကလေးတွေကိုသူတို့ရဲ့အိမ်တွေခြံဝင်းတွေထဲမှာလာပြီးတော့ဆွန့်ပစ်တာကိုရပ်တန့်အောင်လုပ်ဖို့တောင်းဆိုနေပါတယ်။အဲ့တဲ့တွေအများကြီးကိုဆွဲဆောင်နိုင်တဲ့အတွက်ထူးခြားတဲ့ပြဿနာဖြစ်လာရတာပါ။ဒီရွာကလေးမှာနွားမွေးမြူတဲ့သူတွေ၊လယ်သမားတွေ၊တစ်ခုတ်သမားတွေအများစုနေထိုင်ကြပြီးတော့ဒီနုံးလူပုရုပ်ကလေးတွေဘယ်လိုအကြောင်းကြောင့်အများကြီးရောက်လာသလဲဆိုတာမသိပါဘူး။လူပုရုပ်ကလေးတွေအဓိကထားတဲ့ဌာနချုပ်နေရာကနေတပြေးပြေးနေရာချဲ့ထွင်လာပြီးအိမ်တွေရဲ့နောက်ခြံတွေထဲဝင်ရောက်နေရာယူလာတဲ့ဒီလူပုရုပ်ကလေးတွေဟာအိမ်နောက်ဖက်ခြံတွေကိုအသုံးပြုကျင်သူအိမ်ရှင်တွေအတွက်တော့ခေါင်းကိုက်စရာဖြစ်နေရတာပါဒေသခံကောင်စီကတော့ကိုယ်ပိုင်ခြံတွေမှာလူပုရုပ်ကလေးတွေလာထားတာကိုကာကွယ်ဖို့ခြံခန့်တဲ့နေရာမှာလိုအပ်တဲ့ရန်ပုံငွေကူရှာပေးမယ်လို့သဘောတူထားပါတယ
်ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ် VOA American တန်ကတင်းနှင်းလာနေမနှက်ဖက်အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနှက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တင်းနှင်းလာနေမနှက်ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြားရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာလုံခြုံရေးဒုက္ခသည်ပဋိပက္ခနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့တခြား G7 လို့ခေါ်တဲ့ကမ္ဘာစစ်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးခုနှစ်ဦးတို့ဂျပန်နိုင်ငံမှာပြုလုပ်တဲ့ဆွေးနွေးပွဲပထမနေ့မှာအဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေဖြစ်ပါတယ်။နေ့အကြပြုလုပ်မဲ့ဒီဆွေးနွေးပွဲကိုတော့ဒုတိယကမ္ဘာစစ်ပြီးကနေ့မှာအမေရိကန်တို့ကအနုမြုံပုံကျဲလိုက်တဲ့အတွေ့ပျက်စီးသွားခဲ့တဲ့ဟီရိုရှိမားမြို့မှာကျင်းပနေတာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဒီမြို့ကိုပထမဆုံးတွားရောက်လည်ပတ်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်ပါတယ်။ပြည်ကရဲနိုဝင်ဘာလကပြင်သစ်နိုင်ငံပဲရစ်မြို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့ဟာဒုတိယကြိမ်တိုက်ခိုက်မှုကိုပြင်သစ်နိုင်ငံမှာပဲပြုလုပ်ဖို့စီစဉ်နေခဲ့ပေမဲ့အဲ့ဒီစားဘယ်လ်ဂျီယံနိုင်ငံ Brussels မြို့ကိုတိုက်ခိုက်ဖို့မလကဆုံးဖြတ်ခဲ့ကြောင်းသိရတယ်လို့ဘယ်လ်ဂျီယံအစိုးရရှိနေတယ်ကပြောပါတယ်ပဲရစ်မြို့တိုက်ခိုက်ခံရမှုအတွက်တန်လျာရှိခံထားရတူသူဆလဲအဗ်ဒါဆလမ်ကို၄ရက်ကြာနောက်ရောက်ခံ၄လကြာနောက်ရောက်ခံရှာဖွေပြီးနောက် Brussels ကမော်လန်ဘက်ရက်ကွက်မှာရဲတွေကဖမ်းဆီးခဲ့ပြီးရပိုင်ကြမှာပဲဘရာဆဲမျိုးလေစိမ့်နဲ့မြေထားပူရာယုံတွေမှာအသေးခံပုံခွက်မှုဖြစ်ပွားခဲ့ပြီးတော့လူပေါင်း30ဦးသေဆုံးခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများနိုင်ငံရေးတက်ကြွလှုပ်ရှားသူများနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း199ဦးကိုလွတ်ပေးခဲ့ပြီးဖြစ်ကြောင်းမြန်မာနိုင်ငံတော်သမ္မတရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဧပြီလ10ရက်နေ့က138ဦးလွတ်ပေးခဲ့ပြီးနောက်တနေ့ဧပြီလ9ရက်နေ့မှာအမျိုးသား90နဲ့အမျိုးသမီး17ဦးကိုထပ်မံလွတ်ပေးခဲ့ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ထံကရရှိတဲ့သတင်းရရှိတဲ့အတွက်စုစုပေါင်း2ရက်အတွင်းလွတ်ပေးလိုက်တဲ့သူ199ဦးရှိသွားဖြစ်ကြောင်းသမ္မတရုံးကကြေညာချက်မှာဖော်ပြထားပါတယ်။
ထိတန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Alexander ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင
This program has come to you from the Voice of America, Washington.